နေပြီးတော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတိုက်ခိုက်မှုတွေဖြစ်လာနိုင်ကြေးသတိပေးထားတဲ့အစိုးရလုံခြုံရေးနဲ့နိုင်ငံရေးဌာနရဲ့ညွှန်ကြားချက်ဆိုပြီးလူမှုကွန်ရက်မှာသတင်းထွက်ပေါ်လာတာဟာတိုင်းပြည်မှာစိုးရင်စရာဖြစ်နေပြီးမတည်ငြိမ်မှုတွေဖြစ်နေတဲ့ပုံစံနဲ့နိုင်ငံရေးအရရည်ရွယ်ချက်ရှိရှိချင်းချောက်မှုအဖြစ်အကဲခတ်သူတွေကသုံးသပ်ကြပါတယ်အမေရိကန်ဗြိတိန်စတဲ့နိုင်ငံတွေဘက်ကလည်းတိုက်ခိုက်မှုတွေဖြစ်လာနိုင်တဲ့ဆိုပြီးရက်စွဲနဲ့တကွသူ့နိုင်ငံသားတွေအပေါ်ခီးသွွားအထူးသတိပေးချက်တွေထုတ်ပြန်နေတာပါမြန်မာနိုင်ငံရဲ့လက်ရှိလုံခြုံရေးအခြေအနေပေါ်အမြင်သုံးသပ်ချက်တွေကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ပြည်ထောင်စုနယ်မြေထဲမှာလုံခြုံရေးအထူးဂရုပြုဆောင်ရွက်သွားရန်ဆိုပြီးနိုင်ငံတော်သမ္မတရုံးနိုင်ငံရေးနဲ့လုံခြုံရေးဌာနကြီးလျှို့ဝှက်ဆိုတဲ့ညွှန်ကြားချက်လူမှုကွန်ရက်စာမျက်နှာမှာပေါ်ထွက်လာပြီးတဲ့နောက်စက်တင်ဘာလ26နဲ့အောက်တိုဘာ26ရက်တွေမှာဘုံခွဲတိုက်ခိုက်မှုတွေဖြစ်နိုင်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေဘက်ကခီးသွွားသတိပေးချက်တွေထုတ်ပြန်လာနေတာပါဒီညွှန်ကြားချက်တွေဟာအမှန်ဟုတ်မဟုတ်သိကြအတည်ပြုလို့မရတယ်လို့အစိုးရဘက်ကလည်းဒါကိုညင်းလဲမမြင်အတီးပြုပြောဆိုတာမျိုးလည်းမရှိပါဘူး။အွန်လိုင်းမှာပြန့်နှံ့နေတဲ့လျှို့ဝှက်ညွှန်ကြားချက်ထဲထိုင်းနိုင်ငံမဲဟောင်ဆောင်ဘဲကလော့ဒုက္ခသည်စခန်းတွင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစည်းအဝေးကနေပြည်တော်မှာဖောက်ခွဲမှုလုပ်ဖို့ရည်တမတ်ခဲ့ကြတယ်ဆိုတဲ့စာရဲ NCA အဖြစ်ရထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့နာမည်ကိုပါထည့်သွင်းဖော်ပြချက်အပေါ်မှာတော့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှူးဦးထွန်းစော်ကအခုလိုသုံးသပ်ပါတယ်
။အခုပြန့်နေတဲ့ကိစ္စကတော့ KIA အဖွဲ့နဲ့ AA အဖွဲ့အပြင်ပေါ့လေ။ဒီ NCA လက်မှတ်ရေးထိုးထားတဲ့ CNS နဲ့ KNU အဖွဲ့တွေပါပါနေတယ်ဆိုတဲ့ခါကျတော့ဒီကိစ္စကကျွန်တော်တို့တော်တော်လေးပေါ့နော်သုံးသက်စရာတွေဖြစ်နေတယ်အဒီစာကိုနေပြီးတော့မှဘယ်သူကဘယ်လိုထုတ်ပြန်ပြီးတော့မှဘယ်လိုပြည်သူလူထုအတွင်းကိုပြန့်နှံ့ရောက်ရှိသွားတာလဲဆိုတာဒါလည်းပဲသုံးသက်စရာကောင်းတဲ့အချက်တစ်ခုပဲအရင်တုန်းကတော့ဒီစစ်စိုးရလက်ထက်မှာလှုပ်လေးလှုပ်ထားရှိတဲ့နိုင်ငံရေးရပေါ့နော်အာယုံကျွဲတွေဆိုတဲ့အနေအထားမျိုးလည်းကျွန်တော်တို့သုံးသက်စရာတစ်ချက်ရှိတယ်အခုကဒီတိုက်ပြည်မှာမတည်ငြိမ်မှုတွေပိုပြီးတော့မှဖြစ်နေတယ်ဒီမတည်ငြိမ်မှုတွေပုံမှန်နေပြီးတော့เนาะအကျိုးအမြတ်ထုတ်လို့တဲ့နိုင်ငံရေးအရာပေါ့အတုံးချလို့တဲ့အားစုတွေရှိတယ်လို့အဲ့လိုမျိုးအကဲဖက်လို့လည်းရတယ်လို့ကျွန်တော်အနေနဲ့ရှုမြင်မိတယ
်မြန်မာနိုင်ငံမှာလုံခြုံရေးအထူးတာဝန်ယူထားတဲ့အဖွဲ့အစည်းတွေဖြစ်တဲ့တက်မတော်ပြည်ထရေးနယ်လုံစတဲ့ဌာနတွေဘက်ကလုံခြုံရေးဆိုင်ရာအချက်အလက်ကြိုးပမ်းမှုဖြစ်ခဲ့တယ်ဆိုရင်တော့နေပြည်တော်ပါဝင်မြို့ကြီးတွေရဲ့လုံခြုံရေးအပေါ်မှာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့လည်းသုံးသပ်ပါတယ
်ဒီဥစ္စာတွေကတမင်ရွေချက်ရှိရှိနဲ့ကျွန်တော်တို့လုံနေတယ်လို့ကျွန်တော်တို့သုံးသပ်တယ်ဖောက်ခွေရေးတွေလုံမေးပါ냐ဆိုပြီးတော့ပေါ့ဗျာနော်အစိုးရဌာနဆိုင်ရာတွေကညှို့ကြားစာတွေထွက်လာတဲ့ပုံစံတွေကဒီလုံခြုံရေးသတင်းကိုဘယ်သူကပေးတာလဲနော်အဲ့တိုင်းပြည်မှာအဓိက2000ရေးဖွဲ့စည်းပုံအရအုံချုံနေတာကကျွန်တော်တို့ NLD အစိုးရလို့ဆိုပေမဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုပြီးတော့အကြောင်းပြပြီးတော့မှခြင်ထားတဲ့ပြည်ထရေးတို့ကာကွယ်ရေးဌာနတို့ဒါတွေကနေလုံဝန်ကြီးတို့ဆိုတာအဓိကနော်လုံခြုံရေးနဲ့ပတ်သက်ပြီးတော့မှသူတို့အဓိကခြင်ထားတာဖြစ်တယ
်ဟုတ်ကဲ
့ဒီသတင်းတွေကိုလုံခြုံရေးနဲ့ပတ်သက်တဲ့သတင်းတွေဟူသမျှကတော့အကုန်လုံးကတမတော်ရဲ့ထိန်းချုပ်မှုအောက်မှာပဲရှိတယ်လို့ကျွန်တော်တို့မြင်တယ်ဆိုတော့ဒီလိုမျိုးထွက်လာတဲ့သတင်းတွေအရနေပြီးတော့မှနော်ဒီဆိုရင်ဇာတ်ရည်ပို့ပြီးတော့မှဖြစ်အောင်လုပ်ပြီးပို့ပြီးတော့အကျေချဲ့တယ်လို့ကျွန်တော်ကအဲ့လိုသုံးသပ်မိတယ်
။ဒါပြင်ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်တက်အတိုက်ခံပါတီနဲ့အာဏာရပါတီတို့ကြားထိတိုက်ဖြစ်မှုတွေရဲ့နောက်ဆက်တွဲမတီမငိမ့်ဖြစ်တဲ့အကျိုးဆက်တွေအဖြစ်လဲဥထွန်းစော်ကရှုမြင်ပါတယ
်။အထူးသဖြင့်ကတော့ဒီလွှတ်တော်ထဲမှာအခုကဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်။ပြင်ဆင်ရေးလမ်းကြောင်းပေါ်မှာတက်နဲ့အခုသွားနေတဲ့ NLD ဆိုရနဲ့အချင်းမပြေဘူး။ထိတိုက်တွဲမှုတွေပို့တိုက်မှုတွေဖြစ်နေတယ်။ကျွန်တော်တို့တိုင်းပြည်အခြေခံနိုင်ငံရေးပြဿနာကထုတ်ကြည့်လိုက်ရင်တော့ဖွဲ့စည်းပုံအခြေခံဥပဒေပြဿနာပဲ။ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျက်တီးဖြစ်တယ်ကျွန်တော်တို့တိုင်းပြည်က။အဲ့ဒီအကျက်တီးကနေပြီးကြော်လွန်ဖို့ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြန်ပြောင်းလဲမှာပဲရမယ်။ကျွန်တော်တို့အနေနဲ့ကတော့ဒါရိုးရိုးတန်းတန်းတော့မဟုတ်ဘူး။လူထုတွေကိုနေပြီးတော့မှပို့ပြီးတော့မှ6လုံးနေပေးပြီးတော့မှနော်။တိုင်းပြည်မတိမ်မငြိမ်ဖြစ်အောင်လုပ်ပြီးတော့မှနိုင်ငံရေးဖက်ပေါက်ချလိုတဲ့နော်။အားစုတွေရှိနေတယ်လို့အဲ့လိုမျိုးပဲသုံးသပ်မိပါတယ်
။အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးသတိပေးချက်ထဲမှာတော့တိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိတယ်။နေပြည်တော်ရန်ကုန်မန္တလေးစတဲ့နေရာတွေမှာအထူးသတိထားသွားလာကြဖို့သတိပေးထားတာပါ။ဒီပေါ်မှာမန္တလေးမြို့ရဲ့လုံခြုံရေးအနေအထားဒေသခံတွေရဲ့စိုးရိမ်မှုအခြေအနေဘယ်လိုရှိပါသလဲဆိုတာကိုတော့မန္တလေးမြို့ခံလူခွေရွှေနေကြီးဦးသိန်းတန်းဦးကတော့ခုလိုပြောပါတယ
်။အထွေလုံးခိုင်လုံး၆လုံးတန်းလုံးတွေလို့ညံ့တာ။ကောလာဟာလတွေဒီလေးခွေရန်တိုက်တဲ့ကိစ္စတွေကြောက်ချတာတွေဒါမျိုးလည်းကြားလိုက်။ဆရာတိတ်တော့သိမှာဘူး။အမေရိကန်နဲ့ဗြိတိန်ကသူတို့ဘယ်အခြေအချက်ကံချက်လက်တွေပေါ်မူပြီးထုတ်တယ်လို့မပြောရဘူးပေါ့နော်။အဲတခုခုညာဒီလိုအကြောင်းပြချက်နဲ့လုပ်နေဆိုရင်တော့ အင်တာနက်ကြီးကြီးတဲ့တုတ်တရားတွေအားကြီးဖြစ်ပါတ
ယ်။နေပြည်တော်မှာဘုံခွဲတက်ခိုက်မှုတွေလုပ်နိုင်တယ်လို့လူမှုကွန်ရက်ပေါ်ကချိန်ချောက်မှုတွေရှိနေလို့ဆိုပြီးမြန်မာနိုင်ငံထဲမှာဘယ်နေရာပဲတော်တော်ခီးသွားသတိရှိကြဖို့တိုက်တွန်းထားကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ2013ခုနှစ်အောက်တိုဘာလတုန်းကရန်ကုန်ပါဝင်မြို့ကြီးတချို့မှာအသေးစားပေါက်ကွဲမှုတွေဖြစ်ပြီးလူအသေးပျောက်တွေရှိခဲ့ပူပါတယ်ရှင်။